လွန်ခဲ့တဲ့နှစ်ပတ်နီးပါးက VOA Mandarin ဌာနရုပ်သံတိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်တစ်ခုမှာတွေ့ဆုံမေးမြန်းနေတဲ့အချိန်တရုတ်အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်တာခံခဲ့ရတဲ့အငြင်းစားတရုတ်ပါမောက်ခကိုအခုအိမ်ပြန်ခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းသူ့ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေက VOA ကိုဒီကနေ့ပြောပါတယ်။အသက်84နှစ်ရှိဖြစ်တဲ့ပါမောက်ခစွန်ဝမ်ကွန်းကိုစွန်ဝမ်ကွန်းကသူ့ဘေးမတီရမခအိမ်ပြန်ရောက်နေပြီဆိုတာကို VOA ကိုဆက်သွယ်အသိပေးဖို့သူ့ရဲ့မိတ်ဆွေတွေကိုပြောခဲ့တာပါ။လုံခြုံရေးအရှိတွေကသူ့အိမ်ကိုရှာဖွေပြီးလက်ကင်မိုဘိုင်းဖုန်းတွေအိမ်ဖုန်းနဲ့ကွန်ပျူတာကိုပါတင်စီသွားခဲ့တဲ့အကြောင်းကိုလည်းစွန်ဝမ်ကွန်းကသူ့မိတ်ဆွေတွေကိုပြန်ပြောပြခဲ့ပါတယ်။သူ့ရဲ့လူမှုကွန်ရက်အကောင့်တွေကိုလည်းပိတ်ပစ်ခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေကတော့တစုံတရာမှတ်ချက်ပေးပြောဆိုဖို့ညှင်းဆုပ်ထားပါတယ်။စွန်ဝမ်ကွန်းဟာတရုတ်အစိုးရရဲ့နိုင်ငံရေးအခြားအကူအညီတွေနဲ့အာဖရိကဒေသတွင်တရုတ်နိုင်ငံရဲ့တဏ္ဍာရေးရနီးပြားတွေကိုဝေဖန်ခဲ့သူဖြစ်သလို VOA Mandarin ရုပ်သံရဲ့ Issue and Opinion အစီအစဉ်မှာတယ်လီဖုန်းကနေတဆင့်တိုက်ရိုက်တွေ့ဆုံမေးမြန်းနေတဲ့အချိန်အာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံခဲ့ရတာပါသူကိုဘေးဒုက္ခမပေးဘဲပြန်လွတ်ပေးဖို့ဆယ်စုနှစ်တည်နဲ့ချီသူစာစင်ကြားပို့ချခဲ့တဲ့တရုတ်ရှန်တောင်းတက္ကသိုလ်ကကျောင်းသားဟောင်း150ကျော်ကတာဝန်ရှိသူတွေထံကိုအိတ်ဖွင့်ပေးစာပေးပို့ပြီးတဲ့နောက်ပါမောက်ခဆောင်းဝန်ကွန်ပြန်လွတ်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ